Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့စ်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်မေလ18ရက်ကြာသပတေးနေ့မနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ3040 4850နဲ့လိုင်းလက်190တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ American သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးရမှာကြည့်ကြဖို့ FBI အကြီးအကဲဟောင်းရောဘတ်မူလာကိုအထူးစုံစမ်းရေးစစ်ဆေးမှုဖြစ်ခန့်လိုက်ပါတယ်။အာဆီယံနိုင်ငံတချို့မှာရစ်တပ်အင်အားတွေတိုးချက်လှုပ်ဆောင်လာနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နေတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့နည်းနည်းထုတ်လွှင့်မဲ့အထဲမှာတော့ရှမ်းပြည်နယ်တောင်ပိုင်းတပ်ဖွဲ့တွေကတပ်သားတွေစုဆောင်းမှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေရှိလာပါတယ်။
သူတို့ကအမကတက်မရှိဘူးလို့ပြောတယ်။ဟိုပြန်မယ်ဆိုလို့ရှိရင်ဟိုဘက်ကသူတို့ကအချိန်မရွေးပြန်ပြီးတော့မှဟိုလာပြီးချင်းချောက်နိုင်တယ်အနေထားတွေမှာရှိနေတယ်ခင်ဗျ။
ဒီကြောင့်တရင်းနေပြီးမှတင်ဆက်သွားဖို့ရှိသလိုပြည်တွင်းငင်းငင်းရေးအတွက်ဒေတာဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မဲ့အခြေအနေကိုတင်ပြပေးဖို့ရှိပါတယ်။တခါထိုင်းနိုင်ငံမှာမြန်မာလူသမားတွေအလုပ်ထုတ်ခံရပြီးနောက်ပိုင်းရောကြီးအမြောက်အများရရှိတဲ့အကြောင်းတွေနဲ့တခါအမေရိကန်နိုင်ငံရေးအထက်မှာတော့သမ္မတဒေါ်နယ်ထရမ့်ကဒီအင်ဗီရိုမှာဖြစ်ပွားနေတဲ့နိုင်ငံရေးအချုပ်တော်ပုံတွေကိုလည်းတင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်တဲ့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။2016ခုနှစ်ကအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲဟောင်းရောဘတ်မျူလာကိုအထူးစုံစမ်းစစ်ဆေးရမှုအဖြစ်ခန့်အပ်တာဝန်ပေးလိုက်တဲ့အကြောင်းတရားရေးဌာနကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ဒီကိစ္စစုံစမ်းစစ်ဆေးမှုကထွက်ပေါ်လာမယ့်ရလအပေါ်ယုံကြည်မှုအပြည့်အဝရှိစေရေးအတွက်အထူးအကြံပေးတဦးကိုခန့်အပ်တာဝန်ပေးစင်တယ်လို့သူ့အနေနဲ့ယူဆကြောင်းလက်ထောက်နိုင်ငံတော်ရှေ့နေချုပ် Rod Rosenstein ကပြောပါလေ။ Robert Mueller ဟာ FBI အကြီးအကဲအဖြစ်2001ခုနှစ်ကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတဒေါ်နယ်ထရမ့်ရာထူးကဖယ်ရှားလိုက်တဲ့ James Comey ဟာသူ့နေရာမှာတာဝန်ထမ်းဆောင်သူဖြစ်ပါတယ်။သမ္မတထရမ့်နဲ့သူ့ရဲ့လက်ထောက်တွေနဲ့ရုရှားနိုင်ငံကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးတဲ့နေရာမှာအခုလိုအထူးစုံစမ်းစစ်ဆေးရမှုဒါမှမဟုတ် community ရဖွဲ့စည်းဆောင်ရွက်ဖို့လွတ်တော်အတွင်းမှာရှိတဲ့သမ္မတထရမ့်ရဲ့ Republican Party ကလွတ်တော်အမတ်တချို့နဲ့အတိုက်ခံ Democrat Party ကလွတ်တော်အမတ်တွေကတောင်းဆိုနေကြတာပါ Russia နဲ့ဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စကို FBI အပြင်အထက်နဲ့အောက်လွှတ်တော်နေရာစလုံးကထောက်လှမ်းရေး committee တွေကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတဲ့ကြော်လွန်လာနေတာဖြစ်ပါတယ်မြူတာလူညိုရဲ့အကြံပေး Michael Flynn နဲ့ Russia နိုင်ငံခြားဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့အမှုကိုရပ်ဆန်းပြဖို့သမ္မတ Trump ကသူ့ကိုပြောခဲ့ကြောင်းမကြသေးခင်ကယာရုကဖယ်ရှားခံလိုက်ရတဲ့ FBI ညွှန်ကြားရေးမှူး James Comey ကသူ့ဝန်ထမ်းနေထိုင်ရေးသားအသိပေးခဲ့တယ်ဆိုတဲ့သတင်းအင်္ဂါနေ့ကထွက်ပေါ်လာပြီးတဲ့နောက်မှာအထူးစုံစမ်းစစ်ဆေးရမှုခန့်အပ်တာဝန်ပေးရေးတောင်းဆိုမှုတွေလည်းတိုးမြင့်လာခဲ့တာပါ
သမ္မတဒေါ်နယ်ထရမ့်မှာဗုဒ္ဓဖူးနေ့ကအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့တင်းနှံချောင်းကျောင်းဆင်းပွဲအခမ်းအနားမှာနိုင်ငံပြောကြရမှာသူ့ကိုဝေဖန်သူတွေအထူးသဖြင့်သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့သူ့ရဲ့စေဦးစေချုပ်အနေနဲ့အောင်မြင်မှုတွေကိုကြော်ညာခဲ့ပါတယ်။ Connecticut ပြည်နယ် New London ကကျောင်းဆင်းပွဲမှာဘွဲ့ရသူတွေကိုမိန့်ခွန်းပြောကြရမှာတော့သမိုင်းတလျှောက်ဘယ်နိုင်ငံရေးသမားမှသူ့လိုဆွဆွဝဝအဆက်ဆံမခံခဲ့ရတယ်လို့မတရားလည်းမခံခဲ့ရဘူးလို့ပြောကြခဲ့တာဖြစ်ပါတယ်။ဒါကြောင့်သူ့အနေနဲ့မီဒီယာတွေရဲ့သတင်းဖော်ပြချက်တွေနဲ့ပတ်သက်ပြီးအကောင်းမြင်စရာတကွမှမရှိပေမဲ့အချိန်တိုတိုအတွင်းမှာပဲအောင်မြင်အောင်လို့သူကလှုပ်ပြနေစေပဲလို့လည်းပြောပါတယ်။2016သမ္မတရွေးကောက်ပွဲမှာမထင်မှတ်ပဲသူ့ရဲ့အောင်မြင်မှုကိုအတူယူပြီးအခုဘွဲ့ရလူငယ်ကလေးတွေအနေနဲ့ဘရော့မှာအရှုံးမပေးဖို့လေသမ္မတထရမ့်ကအားပေးခဲ့ပါတယ်။သမ္မတထရမ့်ကိုသူ့ရဲ့သမ္မတလောက်မဲဆွယ်စင်ကာလအတွင်းရုရှားနဲ့ဆက်နွယ်မှုရှိရဆိုတဲ့ဆန်းစစ်မှုတွေတိုးလာနေတယ်လို့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကိုစုံစမ်းမှုတွေနဲ့ပတ်သက်ပြီး FBI ညွှန်ကြားရေးမှူး James Comey ကိုသူအလုပ်ဖြုတ်ပစ်ခဲ့တာလားဆိုတဲ့အမေးတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတရဲ့မှတ်ချက်ပေးပြောဆိုမှုတွေပေါ်ထွက်လာတာဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်ကမိုက်ကယ်ဖလင်းနဲ့ရုရှားကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုရပ်တန့်ပေးဖို့ FBI အကြီးအကဲကိုပြောကြားခဲ့တယ်ဆိုတာနဲ့ထိတ်တန့်လျော့ဝဲသတင်းတချို့ကိုရုရှားနိုင်ငံရဲ့ဝန်ကြီးကိုပြောကြားခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေအပေါ်လွတ်တော်ကစုံစမ်းစစ်ဆေးပေးဖို့ဖိအားပေးမှုတွေထွက်ပေါ်လာနေတာကြောင့် Putuniga, American Sushia, and Yungan in a American dollar ziri, Tuja, Togarajan, Tidia Bamia, Tapi, Mana, and Dizeles will be Republican Lutta Madija, Sui Moody, Toponibane, Tikisagani, Bear, T, Sata, Omeles, or Abaduma, Matina, and Mulu, Imbiro Ayashi Duga, Washington Puga, and Gaid Renego, Yetare, Politico, the Nitanago, Piochagabane, Dodo, Michael Flame, was Songa Sissini, Rekisago, Tatanya, Losong, Bebo, FEI, GK, James Gomigo, Tamara Tranga, Piochagarajan. Taha Tiamia Damugu, now shape she see that to Tamarago, Tia Susuvoti, Democratic Party when the Choga Pomilin Piosulani Jabare, Dubo, Benya, Tone, Takamuri, Topolani Rebo, Tamara, Trump Hale, Artenebon Jabare, Dubo, Vivan Piosumurigo, Chechen Sulu, Totalumuku, and Garcin, Topian Lishi, Tamara Tronha, Tiki Samaro, Yingo, Nobinirago, Diabare.
Tamara Donald Trump ga yarugani pe sha lai de amyo da long chung yi a chan pe market friend apaw ma FBI pi dang su song san yi sese bureau ga ni pyu lo ni de song san sese mu ri ko yauk tain pe bo FBI hnyin chai mu James Comey ko pyo cha khe de lo the New York Times tadin sa ma in ga ni ga yee da pho pya khe pi de naw ma tamara ye lou ye ha taya myat da mu ko a nau she phit se de obstruction of justice so bi atai kan hlut daw a mat twe ye swet swet pyo so la ja ba de Comey, big at the ring, but when FBI, GK, Yarugani, Pesha, like the Jawin Ha, Tamara Trani, a twin ruin at Russia, Jan, Senremu, Shimishi, Songzan, Sissini, that drip, Pipari, Tamaraga, Pioja, like that drip, a daikanigo, Bobby, don't look, Chaucha, Tawasi, Bari, Davi Mele, Michael Flynn, Russia, Jan, Senremu, Shimishi, Sore, Kisago, Songzan, Irane, Tamara Trani, twin ruija, Russian, Senremu, Shimishi, Sore, Kisago, Songzan, Sissini, Muriha, do the young Shibime, Matuni. Obstruction of justice Oza, a shame wato, peso, handare swing, any low sound duo, they are swesso, namely. Tavime dike sama, Tamara Trump go, a pisci, they are swesso, yarelu, a tija, piolo, mayana in devo, Tamara nine, two a joe sea water, Popian at the bonnet, James Gomigo, Sonsan Sissimuri, Yakanke, and home hope surago, a yenzon, Sonsan Sissija, or my pipari, Dajone, dike sana, Tamara go, web pipi. Luda Udia Gube Pipi, they are Sesso Boya, a chain jaji, Sonsan Sissimuri, Lobima, Pianinaba, Dimune, the Marahan, Richard Nixon go, they are Sesso get a bee, a song tamara, the Maran Nixon Hale, Tango, Conasa, Lego Nema, Yarugani, Nutra, Bilaya de Lu, the Marahan, Bill Clinton Gole, Tango, Goose, Shikuniga, they are Sesso get Bubari.
New American Sam, Manetta Nimavada season ago, Manet Chonagani, Kunanai T, Sandomita, Tonsa Ne, Kilohas Kutong Ninga, Sandomita Lise, Kilohas Kunle Tontonya, Sandomita Lisa She, Kilohas Chowti Shinga, Dudia Naiwama, Sailamita Tia Kuze, Kilohas Tinga Kung Arugani, Tolan Pini Varakia.
American Tangatinico, Celestina, Penny Rakna. Don't you believe me doing Tema Moody, Tommy Chipola Nira, Singapore, Philippine, and Gano Bowen, Shitan Asha doing an anger and Tom Yamaha, which in Yamia Akon can be Yingo Timon at the char, she tap Timorigo where you need Jabari, Shitan Asha doing a Nanganganangaha, the town to set Chakuni, Nan is the Dikaway, don't see Digo, second auntie Tommy, don't swear like a jaw, Stockholm, Nanganganina, to the Tana Puega Subare, Indonesia, and Bina Nangano Hale, Kagway, it way, Chausea can don't jaw, Tommy, don't swear Gajabare, Shitan Asha doing a Nanga Kunanangaha, Monica, Leonard, Tin, Tumu, Amyazo, Nanga, Lizerema, Pawingera jaw. ဒါဟာတကွာလုံးတိုင်းတန်နဲ့လက်နဲ့တင်သွင်းမှုရဲ့ကိုရခိုင်နှုန်းနဲ့ညီမျှပါတယ်။စင်ကာပူကဝေယဝန်ကြီးဌာနကလည်းဂျာမနီနိုင်ငံကတိုက်စင်ခရော့မရင်းစစ်စတမ်ကနေရင်းငုတ်တင်မောနှစ်ဆင့်ဝေယဖို့မေလ16ရက်နေ့ကလက်မှတ်ထိုးခဲ့ပါတယ်။အလားတူရင်းငုတ်တင်မောနှစ်ဆင့်ကိုစင်ကာပူကနှစ်ထောင်တစ်ဆယ်သုံးခုနှစ်မှာဝေယူခဲ့ပါတယ်။တရုတ်နိုင်ငံကထိုင်းစစ်ဆိုရကလည်းအမေရိကန်ဒေါ
American Tamra Donald Trump ga uru ya de pyaung le mu shot cha yi san ya naingan da twa daga tabo tun yi che twet American ga ma pawin bo phit se pawin me so yin le pawin nai ganda a ne song phyan lo me a ne tha chaung ka ba naingan a mya pya ga di kai sat twet tiung ne India go a go bo twet hnyo lin che twet tha la cha ba le Germany naingan bon ma me la 7 ya kan ni 16 ya thi chin pa ni le uru ya de san ya ni la kan ma tae yaung la de ko sile ri ga 2015 pari tabo tun yi che ne pat de pi Tamra Trump prathama song သမရဖြစ်လာချိန်မှာအသေးစိတ်ညှိနှိုင်းနေကြတာဖြစ်ပါတယ်သမရထရမ့်ကကမ္ဘာကြီးပုံရိပ်လာမှုဟာလူသားတွေကြောင့်ဆိုတာကိုတန်လျက်ရှိသူဖြစ်ပြီးပါရီသဘောတူညီချက်ကလည်းနှုတ်ထွက်ဖို့အတွက်ဆုံးဖြတ်မယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်ရမေလ
26日台来拿部队，这部土他家边面，川卡罗潘龙英单位，突然间嘞，江米队头部队流浪来了，撇巴嘞。伊拉也纽克利亚事件呢，把特别他们奥巴马来这个查马克的业余党刊物三亚，小查贝穆里个塞勒干涉到没路，他们拉特朗苏亚个进家巴嘞，然后这三个国的这部土尼杰亚伊拉也纽克利亚事件呢，对业余党刊物的出口拍下被逼，阿边阿兰林呢，伊拉个纽克利亚事件呢个小查贝亚嘛撇巴嘞。
2019年9月，台湾人也对这三年来批的三年微博哈酷，对这台波比流动下来那边批巴嘞，第二所谓三十几天目日照，台湾人也那么被设备没弄来呢，因当那文商们那样人嘛，对微博干的那样有来了批巴嘞，对因当那文商们哈的个人表演，台湾人也那么都那边别的库嘛没批巴不，也老那样呢。
အကောင်ကလေးပါတဲ့ဆိုင်နာဝေဘိုလိုဂိုကလည်းတရုတ်နိုင်ငံထဲမှာပဲတုံးဖို့ဖြစ်ပြီးအပြာရောင်ငှက်ကလေးတစ်စိတ်နဲ့တွစ်တာကိုတော့ကမ္ဘာတစ်ဝှမ်းမှာတုံးဆွဲနေကြတာဖြစ်ပါတယ်။ဂျာနာရီနမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဒေါက်ခင်မြူသက်တို့ကပြောပြခဲ့ကြတာပါ။ VOA ကနေကိုတင်ဆက်နေတဲ့ဒီစီဇန်ကို Permis.voanews.com/international/voa.chinaru Facebook上面那个吧，大家live讨论便利的，别把嘞。你妈比三亚的人扫码的哦，没点啥个嘛，看到美国人那个意思啥物事，只要嘛。Republican路途阿玛的哈，别在那里呢，不吃嘞，玩你嘞，怎么啦？Donald Trump呢，他今天你那部就在哪里家吧嘞？这番话嘞，英语老专业啊，别帮你嘞，那个一手多帮你个，送咱是谁不？ Democrat Party
ဝင်တွေကအချိန်မြင့်တောင်းဆိုလာနေပါတယ်ဒီအကြောင်းပြောရသေးတော့မိုက်ကယ်ဘိုးမန်သတင်းပေးပို့ထားတာကိုတော့ကိုယ်စားဝန်ထမ်းကပြောပြမှာဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့အင်ပီရိုတွင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်တော်ပုံတွေနဲ့ပတ်သက်လို့ရီပပ်ဘလီကန်လွှတ်တော်အမတ်ဒီဘက်ကတစုံတရာထင်မြင်ချက်ပေးပို့အတွက်သတင်းပတ်အတန်းကြားတဲ့အထိရှောင်ရှားနေကြကြတာပါသူတို့အနေနဲ့စုံတရာ ူကဖယ်ရှားခံလိုက်ရတဲ့အမျိုးသားလူမျိုးရေးအကြံပေးမိုက်ကယ်ဖလင်းနဲ့ရုရှားနိုင်ငံအကြဆက်နွယ်မှုရှိမရှိဆိုတဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့အမှုကိုရပ်ဆိုင်ပေးဖို့တမနာထွန့်ကသူ့ကိုပြောခဲ့ကြောင်းမကြတဲ့ခင်ကယာရူကဖယ်ရှားခံလိုက်ရတဲ့ FBI ညွှန်ကြားရေးမှူးဂျိမ်းစ်ကိုမီကသူ့ဝန်ထမ်းတွေထံစာရေးအသိပေးခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်မှာတမနာထွန့်အပေါ်ထားတဲ့ Republican အမတ်တွေရဲ့သဘောထားတွေတဖြည်းဖြည်းပြောင်းလဲလာခဲ့တာဖြစ်ပါတယ်ဂျိမ်းစ်ကိုမီစာရေးတယ်ဆိုတဲ့သတင်းထွက်လာပြီးနိုင်ပန်းအကြာမှာပဲ Republican Party ရင်းကဝါရင်ခေါင်းဆောင်တူဦးဖြစ်သူအထက်လွှတ်တော်မှဂျွန်မက်ကိန်းကတမနာထရမ့်ရဲ့အဲ့ဒီလိုပြောဆိုမှုဟာ1984ခုနှစ်တုန်းကယာရူးကနှုတ်ထွက်ပေးလိုက်ရတဲ့တမနာဟောင်းရစ်ချတ်နစ်ဆန်ရဲ့လှုပ်ရက်နဲ့နှိုင်းယှဉ်ပြောကြားခဲ့ပါတယ
် I think it's reaching the point where it's of Watergate size and scale andEvery couple of days, there's a new...
The Mda Trump yeh bio su mu ha, Watergate lo khore. The Mda Nixon yaru ga simbi la ya re, thi pitwa ga re, asuk do bong lao thi, chi ma che piyan la ne re lo jano thi ma re. Diya cha lulu ma, se mi cha mi zi ya tiri ni, tukhu bhi tukhu singe singe twa bo la ni wa re.
Di do tuin Democratic Party gang so mai ga le, komi go yaru ga phe sha re kai sa, The Mda Trump ne Russia cha ga san nwe mu, Russia ne ga jaye wun ji ne twe son zin, thay tan liyo wa tiri ni pyo cha ga re, so re kai sa ro opiin,သမနာရဲ့အတွင်းလူတွေနဲ့ရုရှားအကြကဆက်နွယ်မှုအခြေအနေစတဲ့ကိစ္စရပ်ပေါင်းစုံကိုအပြည့်အဝစုံစမ်းစစ်ဆေးပေးဖို့အတွက်အရှိန်မြင့်တောင်းဆိုလာနေကြပါတယ်။သမနာထရမ့်နဲ့ကိုမီတို့တွေ့ဆုံစဉ်အတန်နဲ့တော်၎င်းစာရေးသားရွတ်တော်၎င်းမှတ်တမ်းတင်ထားတာတွေအားလုံးကိုသမနာအင်ဂျီရိုအနေနဲ့ထုတ်ပြန်ပေးဖို့ Democrat Party Italo Lunezu Gonzalo Chuck Schumer got down so like
by the president says what Comey said was wrong. Prove it.
Tamara Bure, Kumiye Biosumua, Mare, Tasuin Elu, Mare Surago, Tati Tautane Piava.
Tapin, Tamara Trump, Russian and Yai Wunjine, American and Sanya Rasata Majiro, Twissung, Matani Gule, Topian Bibu, Democrat Party when he got down so Nijaraba, to the Pino. Manika Jimbagare, American Tamara Yuka Buema, Rashaga, when you saw packaging Shimshi Sureke Sago, a two songs ancestor Mutu Uka at Dawon Bebo, Democrat Party Gonzo Niga, a Tinja Tansu Nijaraba.
We have learned, if the reporting is accurate, that the president is willing to directly interfere with an active investigation. The only way out is.
General Jadi Tayare Drinida, Mangemesuye, Tamraha, Leshi Sonsi Sinize, Muke Sama.
တိုက်ရိုက်ဝင်ရောက်ဆွဲလို့တဲ့ဆန္ဒရှိပုံရပါတယ်ဒီပြဿနာပြီးပြတ်သွားအောင်လှုပ်ဆောင်နိုင်တဲ့တစ်ခုပြီးတော့နီးလန်းကတော့အတူးစုံစမ်းစစ်ဆေးမှုခံနာရေးပဲဖြစ်ပါတယ်ဒီနီးလန်းဟာမှန်ကန်တဲ့လုပ်ရလဲဖြစ်ပါတယ်အလို့တော်ဆုံစမ်းစစ်ဆေးကော်မတီကလည်းကိုမီရေးသားပြစ်ပို့ခဲ့တဲ့စာကိုFBI အနေနဲ့သူတို့ထံပို့ပေးဖို့တောင်းဆိုလိုက်ပါတယ်ရီပပ်ဘလစ်ကန်တွေလှုပ်ဆ
through
အနေနဲ့အချက်လက်အမှန်တွေကိုရရှိဖို့လိုအပ်တဲ့အကြောင်းတမနာကိုထိခိုက်နစ်နာစေလိုတဲ့သူတွေရှိနေတယ်ဆိုတာဟာသိတာကြောင့်လွတ်တော်ရဲ့အလုပ်ဟာတာဝန်ယူမှုတည်ကြည်လေးနဲ့မှုနဲ့အချက်လက်တွေစုဆောင်းရှာဖွေဖို့ဖြစ်ကြောင်းပေါ်ရိုင်ယန်ကပြောသွားတာဖြစ်ပါတယ်။တခြားဒီမိုကရက်လွတ်တော်အမတ်တွေကလည်းလွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့ Republican Party ဝင်တွေရဲ့ယက်တီပြောဆိုမှုတွေကိုဝေဖန်ပြောဆိုနေကြပါတယ်။အထူးဆောင်သံစစ်ဆေးရေးမှုကိုခန့်အပ်တာဝန်ပေးရမယ်လက်ထောက်နိုင်ငံတော်ရှင်းနေချုပ် Rod Rosenstein ဟာဒီကနေ့ကြာသပတေးနေ့မှာအထက်လွတ်တော်အမတ်တွေထံမှတကပိတ်ရှင်းလင်းတင်ပြဖို့ရှိနေပါတယ်ခင်ဗျာ။
ဒီအမေရိကန်နိုင်ငံရဲ့ဂျာမန်ရီနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုကစလို့မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်တဲကကြေးရွာနေရာမှာရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ရဲ့တပ်သားတွေစုဆောင်းမှုကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ရွာသား200လောက်ဟာလုံခြုံရေးအတွက်အာမခံချက်မရှိသလိုနေရပ်ပြန်ဖို့အခက်ကြုံနေရတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဝင်းဆုံးခွာလာသူတွေအတွက်စားဝတ်နေရေးအကူအညီတွေလိုအပ်နေစေဖြစ်ပါတယ်ဒီအခြေအနေကိုဗီဒီယိုညွှန်ရင်းသတင်းတော့မမျက်မျက်ခိုင်တင်ပြထားပါတယ
်ရှမ်းပြည်တောင်ပိုင်းမောက်မယ်မြို့နယ်ကဒူးကြီးဒေသတွေကပအုပ်ကျေးရွာနှစ်ရွာမှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းကလူသစ်စုဆောင်းတာတွေကြောင့်အဲ့ဒီရွာတွေကရွာသားတွေဟာပြီးခဲ့တဲ့ရက်ပိုင်းမှာနာဟီကျေးရွာကိုနေရက်ဆုံးခွာထွက်ပြေးသွားကြတာပါလုံခြုံရေးအာမခံချက်မရှိတာကြောင့်လက်ရှိမှာအဲ့ဒီလူတွေသူတို့နေရက်ကိုပြန်နိုင်တဲ့အနေအထားမရှိသေးဘူးလို့ဒုက္ခသည်တွေအတွက်အကူအညီပေးရေးဆောင်ရွက်နေသူကိုခွန်စောကအခုလိုပြောပါတယ်
။လက်ရှိမှာတော့သူတို့ကတော့အာမခံချက်မရှိဘူးလို့ပြောတယ်။ဟိုပြန်မယ်ဆိုလို့ရှိရင်ဟိုဘက်ကဟိုစပါတော့သူတို့ကိုအချိန်မရွေးပြန်ပြီးတော့မှဟိုလာပြီးချင်းချောက်နိုင်တဲ့အနေအထားတွေမှာရှိနေတယ်ခင်ဗျာ။ဒါကြောင့်သူတို့ကတော့ loss error သူတို့တကယ်ပဲအမခံချက်ရှိပြီဆိုလို့ရှိရင်တော့သူတို့ပြန်သွားဖို့အဆင်သင့်ပါပဲ။ဒါပေမဲ့သူတို့လည်းပြန်သွားဖို့စံတာရှိတယ်။စံတာတော့ရှိတယ်ပေါ့နော်။ဒါပေမဲ့ဒီသူတို့ရရွာဒေသမှာလက်သမောမှာကအခြေအနေတွေကတော့သိအဆင်မပြေသေးတော့သူတို့မပြန်နိုင်သေးဘူးခင်ဗျာ
။ကဒူးကြီးဒေသတွေကပုံစုံကြီးရွာနဲ့မဲသစီကြီးရွာကရွာသားနေရလောက်ဟာပြည်ကလေးရပိုင်းကနာဟီကျေးရွာဖုန်ကြီးကြောင်ကိုထွက်ပြေးသိမ်းဆောင်လာကြတာဖြစ်ပြီးလောလောဆယ်မှာစားဝတ်နေရေးအခက်အခဲဖြစ်နေတယ်လို့လည်းသူကပြောပါတယ်
။လက်ရှိအခြေအနေကတော့သူတို့စားဝတ်နေရေးပေါ့နော်စားဖို့အသက်အခက်အခဲတွေဖြစ်နေလို့နောက်တစ်ခုကသူတို့လက်ရှိမှာသူတို့ရွာကိုပြန်လို့မရနေသေးဘူးဆိုတော့အခုကမိုးလဲရွာနေတယ်ဆိုတော့ဥစားတဲဖို့နေရာတွေအဆောက်အဦတွေလိုနေတယ်ခင်ဗျတဲတွေပေါ့နော်
ကဒူးကြီးဒေတာဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ PNLO ကပအိုလက်နက်ကိုင်အဖွဲ့နဲ့ RCSS SSC တောင်ပိုင်းအဖွဲ့ကြားနေမြေပိုင်ဆိုင်မှုအရာအငင်းပွားနေတဲ့နေမြေဖြစ်ပြီး2014ခုနှစ်တုန်းကလည်းဒီဒေတာမှာနှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့မှုပါတယ်ကဒူးကြီးဒေတာထဲမှာဖြစ်တဲ့ဒီပြဿနာကိုဖြေရှင်းဖို့အတွက်ရှမ်းပြည်နယ်ပြည်နယ်အဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCS အဖွဲ့ဝင်တူဖြစ်တဲ့ခွန်ဆိုးထွန်းအောင်က GNC အရေးပေါ်အစည်းအဝေးခေါ်ဖို့တင်ပြထားပေမဲ့လည်းဘာမှဖြစ်မလာသေးဘူးလို့ဆိုပါတယ
်။အခုထိတော့ဘာမှအခြေအနေတော့မထူးသေးဘူးဗျာ။အခြေအနေတော့မထူးသေးဘူး။ဘာဖြစ်ဆုံးဆိုသူတို့ကဒီကျွန်တော်တို့အစိုးရဖက်ရလဲဥက္ကဋ္ဌကလည်းပြည်ထွက်နေတယ်ဗျာ။ဒီဖက် RCS ကလည်းသူတို့ဒီခီးလွန်နေကြတာပေါ့အကောင်လုံးကကျွန်တော်အကြံပြုတောင်းဆိုထားတဲ့ဒီအရေးပေါ်အစည်းအဝေးကတော့တို့ခုထိတော့ပြင်ဆင်တာတွေပါတယ်တော့မရှိသေးဘူးက
ဒီကိစ္စနဲ့ပတ်သက်ပြီးရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်ဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြတာမရှိပါဘူးရှင
်ပြည်ဝင်းနောက်မမြင်မြင်ခံဖြစ်ပါတယ်အခုတခါနားဆင်ရမှာကပြည်တွင်းငင်းငင်းရေးအတွက်ဖွံ့ဖြိုးမှုနှေးပါတဲ့ဒေသတွေမှာစီးပွားရေးနဲ့အလုပ်ကံအခွင့်အလမ်းတွေတိုးမြှင့်လှုပ်ဆောင်ဖို့မြန်မာနိုင်ငံစစ်မှုကွန်ရက်ကြီးများအသင်းချုပ် UNFCCI နဲ့တောင်ဝန်ကျေးလုပ်ငန်းများဆိုင်ရာကွန်ရက် UNGC တို့ပူးပေါင်းပြီးသဘောတူစာချုပ်တစ်ခုလက်မှတ်ထိုးနိုင်ခဲ့တာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကျေးဇူးတင်ကြောင်းပြောကြားလိုက်ပါတယ်။ဒီကြောင့်လည်းပတ်သက်လို့ VOA သတင်းတော့မအေးမာကဆက်သွယ်မေးမြန်းတင်ပြမှာပါ
။ကုလသမဂ္ဂရဲ့တောင်ဝန်ကျေးတဲ့လုပ်ငန်းများဆိုင်ရာကွန်ရက်ဖြစ်တဲ့ Global Compact UNGC မှာကရင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းများဝင်ရောက်လုပ်ကိုင်တာတွေလူမှုအကျိုးပြုတဲ့စီးပွားရေးအတိုင်းဝိုင်းတစ်ခုဖန်တီးဖို့အတွက်မေလ14ရက်နေ့ကကရင်ပြည်နယ်ဝန်ကြီးချုပ်ပါဝင်တဲ့ Business for Peace B4P ကိုကုံတယ်ဆက်မှုအသင်းချုပ်ကနေဦးဆောင်လုပ်ခဲ့တာပါကရင်ပြည်နယ်ဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်ပြီးနှစ်နိုင်ငံကုံတယ်စီးဆင်းမှုတွေအတွက်အဓိကကျတဲ့နေရာတစ်ခုလည်းဖြစ်ပါတယ်အဲ့ဒီဒေသမှာငင်းငယ်ရဖို့အတွက်အစိုးရကစ조사ဆောင်ရွက်နေပေမဲ့ကရင်ပြည်နယ်တစ်ခုလုံးမှာတော့ငင်းငယ်ရဖို့အတွက်ကကျိုးစားလုံဆောင်နေရစေဖြစ်တဲ့အကြောင်းကရင်မျိုးသားအစည်းအရုံးရဲ့ထိပ်ပိုင်းခေါင်းဆောင်၅ဦးထဲမှာပါဝင်တဲ့ဖလူစောလာထွန်းကအခုလိုပြောပြပါတယ
်။မပိုင်းကြတာပေါ့ဒီလက်နေတဲ့အချိန်ကဒီဒီ area တည်တာလည်းပေါ့နော်။ပြင်ပြင်းနဲ့နေကြင်းလာလာရသလိုလဲခဏဒါကသူနေကြင်းဆောင်ရွက်မှု
သူပြောသွားတာကတော့ငင်းငယ်ရေးကဆောင်ရွက်နေတဲ့ကာလဖြစ်တဲ့အကြောင်းနဲ့ပြောရမယ်ဆိုရင်တော့အပိုင်းနှစ်ပိုင်းရှိတဲ့အကြောင်းတချို့ဒေသတွေမှာတော့ငင်းကြမ်းနေပေမဲ့တချို့နေရာတွေမှာတော့ငင်းကြမ်းမှုတွေမရှိသေးတဲ့အကြောင်းတွေကိုပြောသွားတယ်လို့ပြည်ထောင်စုမှာအတူတကွရှင်တွဲနေထိုင်ရေးကိုစ조사ဆောင်ရွက်နေတဲ့ကာလဖြစ်တဲ့အကြောင်းတွေကိုပြောသွားတာပါကုမ္ပဏီတွေအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့မြန်မာကုမ္ပဏီတွေအနေနဲ့ကလည်းUNGC အဖွဲ့ဝင်ဖြစ်ရင် UNGC ကနေချက်မှတ်ထားတဲ့စီကံချက်၁၀ချက်ကိုလိုက်နာဖို့လိုအပ်ကြောင်းတွေကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့မေလ၁၆ရက်နေ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါရှိတာပါ။ကရင်ပြည်နယ်အတွင်းမှာစီးပွားရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်ကြမဲ့ကုမ္ပဏီတွေအနေနဲ့ကလည်းကရင်ပြည်နယ်ရင်းကအခြေအနေတွေကိုသိရှိပြီးဖြစ်မှာဖြစ်တဲ့အကြောင်းကိုလည်းဖလူစောလာထုံးကတော့ပြောသွားပါတယ်
။သူကဒါတော့စီးပွားရေးညီမတွေလည်းသူတို့ပြီးကြမှာပါ။သူတို့ပြီးကြဒီဘက်ကခုလောက်တဲ့ရှင်ကအချင်းအားလားကနော်ဒီနိုင်ငံတူညီမှုနဲ့ဒီကြောင့်မှပြည့်ရတူကြတာပဲလေနော
်သူပြောသွားတဲ့အထဲမှာတော့ကရင်ပြည်နယ်တွင်းမှာငင်းငယ်ရဖို့လှုပ်ဆောင်နေတဲ့ကာလဖြစ်တယ်ဆိုတာကိုသာအဓိကထားပြောဆိုသွားတာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ပြည်တွင်းငင်းငယ်ရေးအတွက်စီးပွားရေးလုပ်ငန်းများကိုဆောင်ရွက်မဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UNFCCI နဲ့တာဝန်ကျတဲ့လုပ်ငန်းများဆိုင်ရာကွန်ရက် UNGC Business for Peace ကိုကြိုဆိုကြောင်းမေလ16ရက်နေ့ကတော့သတင်းထုတ်ပြန်ခဲ့ပါတယ်ရှင
်ပြောရှိမှာမြန်မာနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့27ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလဲပါဝင်မှာဖြစ်ပါတယ်အထူးဖြစ်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေဖြစ်ပါတယ်။ဒါကြောင့်မလို့27ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြမညီငယ်လုပ်ငန်းစဉ်တွေမှာဘလူတက်ရောက်မှုတွေရှိလာနိုင်ပါတော့လဲ။လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြစ်ကိုဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုစွနေလူရာကိုမင်းများလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် Facebook စာမျက်နှာပေါ်မှာလည်းမိကုန်နေနောက်ကိုရမှတ်ချက်တွေကိုရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2323852555လေးဖြစ်ပါတယ်ပါဝင်စွနေမင်းများကြမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
နာမည်စနေည VOA တိုင်းရိုင်းလိုင်းအစီအစဉ်မှာသောရရှင်ဒီပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ် ခုတော့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေရဲ့အခြေအနေကိုလည်းကြည့်အောင်ပါထိုင်းနိုင်ငံဆမုစခုံခရိုင်မဟာချိုင်ဒေသကရေရွက်ပစ္စည်းထုတ်တဲ့ Crystal အလို့ယုံဟာလွန်ခဲ့တဲ့တနှစ်ခွဲကျော်ကလုပ်ငန်းတွေရပ်နားခဲ့ရပြီးအဲ့ဒီမှာလုပ်နေတဲ့မြန်မာအလို့သမား90ကျော်ကိုနစ်နာကြီးမပေးခဲ့တာကြောင့်အဲ့ဒီတဲကအလို့သမား54ဦးကတရားစွဲဆိုထားပါတယ်ဒီအမှုကိုဆမုစခုံခရိုင်တရားရုံးကစစ်ဆေးကြားနာခဲ့ရမှာတော့ဘန်းငွေတန်းတဲ့ချီနစ်နာကြီးပေးရရမှာဖြစ်ပါတယ်ဒီသတင်းတော့မအေးမာကသတင်းပေးပို့ထားတာပ
ါထိုင်းနိုင်ငံစမော့စခွန်ခရိုင်မဟာဆိုင်ဒေသကရေရက်ပစ္စည်းတွေထုတ်လုပ်တဲ့စက်ရုံမှာအလုလုကြတဲ့မြန်မာလူသမား90ကျော်ဟာစက်ရုံပိတ်သိမ်းပြီးနင့်နာကြီးမပေးတဲ့အလုရှင်ကိုတရားစွဲဆိုမှုလုပ်ခဲ့တာပါတချို့ကတော့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုအကူအညီတောင်းပြီးလုပ်ခဲ့ရမှာဒီ54ဦးကတော့AAC မဟာမိတ်အဖွဲ့ရဲ့အကူအညီနဲ့အလုရှင်ကိုတရားစွဲဆိုမှုတွေလုပ်ခဲ့တာဖြစ်ပါတယ်ဒီအတွက်လုံးသက်5နှစ်ကနေ10နှစ်ကျော်ရှိတဲ့အလုပ်သမားတွေကိုလုံးသက်လိုက်နှစ်နာကြီး55ရာခိုင်နှုန်းပေးဖို့အတွက်တရားရုံးကဆုံးဖြတ်ပေးခဲ့ကြောင်းအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
။အဲ့ဒါခစ်စတယ်လုံးယုံမကြီးခစ်စတယ်လေသူတို့ကလုံးယုံပိတ်သိမ်းသွားတယ်လုံးယုံရှုံးပေါ်ပြီးတော့ပိတ်သိမ်းတယ်။အဲလုံအားကလက်ကျန်နေနေပြီးတော့နှစ်နာကြီးပေါ့အလုပ်ကျုံနှစ်နာကြီးတွေမပေးဘူးလုံးသက်တရား5နှစ်ကနေတဲ့နှစ်ကျော်ရှိတဲ့လူသမားတွေဖြစ်တယ်ပေါ့နော်လောအားကဟိုလောအားကလက်ကျန်ကတော့သိမရှိဘူးနင်နာကြီးအများကြီးရမယ့်လူတွေပေါ့နော်အဲအဲ့ဒီလူသမားတွေကလုံယုံပိတ်တော့နင်နာကြီးမရလို့18လကျော်ရင်ဆိုင်ရရတာပေါ့ဒီမှုအခုတော့ရပြီတစ်ထည့်က45ရာခိုင်နှုန်းကျော်ကြီးပေးတယ်ပေါ့နော
်တရားရုံးရဲ့ဆုံးဖြတ်ချက်အရနင်နာကြီးပေးမှာဖြစ်ပေမဲ့နင်နာကြီးပေးမဲ့ရက်ကတော့အောက်တိုဘာလကျမှနင်နာကြီးခံစား권ရရှိမှာဖြစ်ပါတယ်အ
ဲ့လိုမျိုးကနေတရားရုံးရောက်တယ်နောက်ပိုင်းအပေါ်နောက်တစ်ဆင့်ထပ်မတက်ဘဲနဲ့ညှိနှိုင်းတာပေါ့နော်ဒီအောက်မှာပဲအလုသမားနဲ့အလုရှင်နဲ့တိုက်တိုက်ညှိနှိုင်းတာရှိနေနေတဲ့အတူတရားရုံးကနေပြီးတော့ကမကရာလုပ်ပြီးတော့ပဋိဌာန်းနိုင်ငံပေါ့နော်ဌာန်းနိုင်ငံစမှုစာကုန်းခင်အိုင်အဲစမှုစာကုန်းတရားရုံးတော်ပါပါဒီမှာဆိုင်နေနေပေါ့နော်အဲ့လိုညှိနှိုင်းတဲ့အခါမှာ10လပိုင်း2ရက်နေပေါ့နော်2019 10လပိုင်း2ရက်နေမှာသူကဒီຢာတွေကိုငွေပြည့်ဖြည့်ဖို့ဒေါ်တည်မှုရတယ
်အမှုရင်ဆိုင်နေရင်းနဲ့တချို့အလုသမားတွေကတော့တခြားအဖွဲ့အစည်းတွေကိုအကူအညီတောင်းကြတာတွေတချို့ကတော့စိတ်ယုံနေကြောင်းပြီးအမှုရင်မဆိုင်တော့ပဲထပ်သွားကြတာလေတချို့ကတော့မြမပြီကိုပြန်သွားကြပေမဲ့အမှုရင်ဆိုင်တဲ့ရက်တိုင်းမှာတရားရုံးကိုလာတက်ပြီးတရားရင်ဆိုင်တာတွေလည်းရှိခဲ့တယ်ဆိုပြီးဆက်ပြောပြပါတယ
်ဟုတ်တယ်ပိတ်သိမ်းကတော့ဘလုံးမအောင်မျှော်လင့်ချက်မရှိတော့တဲ့အနေအထားနဲ့လုံသမားတောင်စိတ်သက်ကြနေပါပြီနောက်ပိုင်းကျွန်တော်တို့ဖွဲ့ရတယ်စူးစီးလုံသမားတွေကိုအားပေးပြီးတော့ဒီအချိန်ကြာကြာနဲ့စိတ်ရှိနေစောင့်ခဲ့လို့တရားရုံးကြီးနေအစစ်စစ်တွားနဲ့အဲ့လိုမျိုးလှုပ်ခဲလို့သာကျိုးလို့သမားတွေဆိုဗမာပြည်ပြန်ကုန်ညကြီးအခုဒီအမှုဒီလိုနေ့ရှိတဲ့ဆိုတာနဲ့ဗမာပြည်ပြန်တက်လာပြီးတော့လာရင်ဆိုင်တဲ့လူတွေလည်းပါတယ်ကျိုးလို့သမားတွေဆို passport တွေ visa တွေတင်ကုန်လို့ဗမာပြည်ပြန်ရောက်ကုန်ညတဲ့လူသမားတွေပါပါတယ်အဲ့လိုသမားတွေလည်းငွေကုန်ကြေးကြခံပြီးတော့ဒီအမှုကိုပြီးဆုံးအောင်အားလုံးအားပေးပြီးတော့လုပ်ကြတဲ့သူတို့လည်းအဝေးကနေဗမာပြည်ကနေကိုခီးစိတ်တွေကုန်ကြခံပြီးတော့လာပြီးတော့ရင်ဆိုင်တဲ့လူတွေ10ဦးလောက်ပါတယ်ဒီ54ယောက်ထဲမှာပေါ့နော်10ဦးကျော်လောက်ပါတယ
်ထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့လူသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ဟာလူသမားတွေနင့်နာကြီးရအောင်ဆောင်ရွက်ပေးတာ ड़ी လူသမားတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနေတာ ड़ी လူသမားတွေခေါင်းပုံပြတ်ခတ်နေရတဲ့ပွဲစားတွေကိုဖော်ထုတ်တာ ड़ी ကြောင့်ချင်းချောက်ခံရမှုတွေလည်းကြုံနေရပါတယ်။ဒါပေမဲ့လည်းအခုဆိုရင်လူသမား54ဦးအပြင်သူတို့ရဲ့အကူအညီကြောင့်ထောင်ထဲချီရှိတဲ့လူသမားတွေဟာနင့်နာကြီးအများအပြားရရှိခဲ့တာ ड़ी လည်းရှိခဲ့ပါတယ်ရှင်။
ဆိုင်ချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA မေးခန်တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တချင်းတောင်းညင်နဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တတအမှတ် 855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဖုန်းနံပါတ်ကတော့1-239-382-5554ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ယနေ့ကအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းလူမီတာ32 kHz 93.3 ညလိုင်းလူမီတာ40 kHz 943.3 ညလိုင်းလူမီတာ50 kHz 5999နဲ့လိုင်းလံ190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ရင်ဗမာပြည်ကွန်မြူနစ်ပါတီနဲ့ပြည်သူ့ကွန်မြူနစ်ပါတီဆက်ဆံရေးမှာလဲသူတို့ကူညီပေးမှုတွေကတကယ်ဆောင်ကျိုးမဲ့လားဒီနောက်ပိုင်းမှာခြေဆိုးရ
အကြခင်နောက်ပိုင်းမှာဒီအကြောင်းကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ်
ထရမ့်အစိုးရမြန်မာနိုင်ငံအပေါ်ချင်ကမှုစိုးရင်ဘွယ်ဆိုတဲ့ကောင်စဉ်ဒေးဗစ်နာကာမူရာရေးသားထားတဲ့ဆောင်မကို Washington Post မှာဖတ်ရပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson အာဆီယံနိုင်ငံသားဝန်ကြီးတွေကိုတွေ့တော့ဒေါအောင်ဆန်းစုကြည်ဟာကိုယ်တိုင်မတက်ရောက်ဖယ်စားတောင်းပါခဲ့ပါတယ်။ဒါဟာထရမ့်အစိုးရနဲ့ဒေါအောင်ဆန်းစုကြည်တိုက်ရိုက်ထိတွေ့ဆက်ဆံမှုအင်မတန်နှဲပါတယ်ဆိုတာပြသလိုက်တာဖြစ်ပါတယ်။အရင်သမ္မတဥဘမာလက်ထက်တုန်းကဆိုရင်ဒေါအောင်ဆန်းစုကြည်နေကိုနှစ်ကြိမ်တိုင်းကိုယ်တိုင်တွားရောက်ပြီးမြန်မာအကြောင်းလဲကိုထောက်ခံအားပေးကြောင်းပြသခဲ့ပါတယ်။အခုခါမှာမြန်မာနိုင်ငံအပြောင်းလဲဒီဟာနင်းကြနေပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်နဲ့တိုင်းရင်းသားတွေရဲ့အရေးမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်ပြီးတက်တက်ကြွကြွဆောင်ရွက်ခြင်းမရှိဘူးဆိုပြီးဝေဖန်ခံရပါတယ်။ဒီအချိန်မှာတရုတ်ကတော့စီးပွားရေးနိုင်ငံရေးအရာအလုံးအရင်းနဲ့ထိုးဖောက်ပြီးတော့မြန်မာနိုင်ငံတွေကိုဆက်ဝင်နေပါတယ်။မြန်မာအပါအဝင်အာဆီယံကူးစက်တွေကိုမြို့သားအကြံပေးပုဂ္ဂိုလ်မက်မတ်စတာအင်ဂျီရောမှာအခန့်စဉ်တုန်းကလည်းသမ္မတဒေါ်နယ်ထရမ့်မတက်ရောက်ခဲ့ပါဘူး။သမ္မတထရမ့်ဟာမြောက်ကိုရီးယားကိုအာရုံစိုက်နေပေမဲ့အစ်တောင်အရှာကိုပြစ်မထားဘူးလို့တော့သူရဲ့အရာရှိတွေကဆိုကြပါတယ်။မစ္စတာထရမ့်ဟာမြန်မာပြည်ပြင်ပြောင်းလဲရေးကိုဆက်လက်ကူညီပါမလားဆိုတာလူတိုင်းသိချင်နေကြပါ။မြန်မာနိုင်ငံအခြေအနေကိုနားလည်သဘောပေါက်တဲ့စံတမန်တွေ၊စံတမန်ဟောင်းတွေ၊ကျွမ်းကျင်သူတွေကတော့မြန်မာနိုင်ငံကိုဆက်လက်ကူညီပေးဖို့အလေးအနက်ထားပြောဆိုနေကြပါတယ်။မြန်မာနိုင်ငံမှာဩဇာအာဏာကြီးမားတဲ့စစ်တပ်ဟာမြောက်ကိုရီးယားနဲ့အကြာကြီးအဆက်အသွယ်ရှိနေခဲ့ပြီးလက်နက်တွေလည်းဝယ်ယူနေကြတာပါ။ဒါကြောင့်မြောက်ကိုရီးယားကိုထိန်းချုပ်မယ်ဆိုရင်မြန်မာလိုနိုင်ငံမျိုးနဲ့ဆက်ဆံရေးအကောင်ထူထောင်ဖို့လိုအပ်တယ်လို့ပြောဆိုကြကြောင်းကြေညာထားပါခင်ဗျာ။ရိုဟင်ဂျာပြည်နာကိုအာဆီယံဘာကြောင့်ပြစ်ပတ်ထားလို့မရသလဲဆိုတဲ့ဆောင်းပါးကိုတော့ The Diplomat မှာ General Lai ကိုရေးသားထားပါတယ်။အာဆီယံကျိန်30မြောက်ထိပ်သီးစီဝေဝဲဧပြီ26မှာမကျင်းပခင်တရက်လိုမှာပဲရိုဟင်ဂျာတွေစေကြီးထွက်ပြေးကြရတဲ့မြန်မာအစိုးရစစ်ဆင်ရေးအကြောင်း Reuters သတင်းဌာနကမတန်းထုတ်ပြန်ခဲ့ပါတယ်မြန်မာအများစုကခိုးဝင်ဘင်္ဂါလီလို့ခေါ်နေရတဲ့ဒီလူတွေဟာလူခွင့်ရေးဆုံးချုံနေရတဲ့အကြောင်းနိုင်ငံတကာဝေဖန်မှုတွေရှိနေပေမဲ့အာဆီယံထိပ်သီးရေးဟာဒါကိုအစီအစဉ်တစ်ခုအဖြစ်ထက်သွင်းဆွေးနွေးခဲ့ခြင်းမရှိပါဘူးဒေသရင်းပြဿနာနယ်စီးပွားရေးလူမျိုးရင်းနဲ့ပူးပေါင်းဆောင်ရွက်ရေးဆိုပြီးတော့ဆွေးနွေးကြပါတယ်မြောက်ကိုရီးယားပြဿနာအကြမ်းဖက်မှုအစွန်ရောက်တွေနှိမ်နင်းရေးစတဲ့ကိစ္စတွေဆွေးနွေးကြပါတယ်နောက်တစ်ခါလူထုအခြေပြုအာဆီယံအပိုင်အဝန်ထူထောင်ရေးကိုလည်းသူတို့ဆွေးနွေးကြပါတယ်ဒါပေမဲ့ဒီအထက်မှာရိုဟင်ဂျာတွေနှိမ်ပန်းခံရတဲ့အကြောင်းတလုံးတပါးရမှဖော်ပြထားခြင်းမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးဝင်မဆွဲရဘူးဆိုတဲ့မူရှိနယ်အတွက်ဒါဟာအံ့ဩစရာတော့မဟုတ်ပါဘူး။သို့တော်လည်းဒီလက်ညှိုးမှုဟာအခုခါနည်းနည်းပြောင်းလဲလာခဲ့ပါပြီ။ရိုဟင်ဂျာအရေးဟာဒေသတစ်ခုလုံးနဲ့ဆိုင်တယ်ဆိုပြီးတော့မလေးရှား၊အင်ဒိုနီးရှားနိုင်ငံတို့ကပြောလာကြပါတယ်။အင်ဒိုနီးရှားသမ္မတဆိုရင်ဒီကိစ္စကိုမြန်မာကောင်ဆောင်ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်။သို့တော်လည်းဒီနိုင်ငံတွေဟာကိုယ့်ပြည်တွင်းရေးနဲ့ကိုယ့်နိုင်ငံအရေးကိုသာအဓိကထားတဲ့အတွက်သူတို့အတွက်လောလောဆယ်အကျိုးမရှိတဲ့ရိညာအရေးကိုဖိဖိစီစီလုတ်ကင်နိုင်ကြမှာမဟုတ်ပါဘူး။တကယ်တော့ဒီရေးဟာနိုင်ငံတိုင်းရဲ့အကျိုးစီးပွားနဲ့ဆက်ဆက်နေပါတယ်။ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ရည်သည့်မြေသည့်ရှာဖွေခြင်းနဲ့ရိညာတွေဟာလူမှုကွေလက်ထက်ရောက်သွားနိုင်သလိုအကြမ်းဖက်သမားတွေရဲ့စိန်စွင်အဆုံးချမှုကိုလည်းခံရနိုင်ပါတယ်။ဒီလူတွေဟာအစွန်ရောက်ကြီးဟလှုပ်ရှားသူတွေဖြစ်မလာတောင်မှသူတို့နဲ့ဖြစ်နေရတဲ့ပဋိပက္ခကြောင့်မြမဒီမိုကရေစီအပြောင်းလဲအကြီးကျယ်အဟံတာဖြစ်စေနိုင်ပါတယ်။မလေးရှား၊အင်ဒိုနီးရှားလိုပြည်ကနိုင်ငံတွေကဒီပြဿနာကိုဖြစ်ရအလိုက်တုံ့ပြန်ဆောင်ရွက်လိုကြဟန်ရှိပါတယ်။ဒါပေမဲ့လူတွေဟာအကြောင်းမျိုးမျိုးကြောင့်နေရစွန့်ခွာပြောင်းရွှေ့ရတာကသမိုင်းမှာအစဉ်လာရှိနေခဲ့ပါတယ်။ဒါကြောင့်ဒီပြဿနာကိုအချိန်ပြည့်စောင့်ကြည့်ဆောင်ရွက်ဖို့လိုအပ်ပါလိမ့်မယ်။လုံခြုံရေးချင်းချောက်မှုခံရရင်ငြိမ်းချမ်းရေးတည်ငြိမ်ရေးကိုပြက်ပြားစေရုံသာမကကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကအဟန္တာဖြစ်စေပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ချေမှုတိုက်ခိုက်မှုကြောင့်ရင်းနှီးမြှုပ်နှံသူတချို့အတွက်စိုးရင်စရာဖြစ်စေပါတယ်။ကိုရင်းသိခါရအာဆီယံဖွဲ့စည်းလာမဲ့လူမှုအသိုက်အဝန်းဆိုတာသီးခံခွင့်ထုတ်ပြီး Along Powin Green Sea, Fuzzy, Home Hook, Sansi Aramava, Indonesia Tamara Biodru, Runya Yeha, Nemananga, Bibi Damaka, Dida Kulunga, Siwaye Nangae, Lunjun Yerun and Patanirello, Dida Tavakia.
U Josana Psiparekmia, Aguro, Manekin, English Tinganzago, Lila Jayamba. Once in a blue moon to the American EDN, Tinganzaguro, Dolorata, Pochama Psipare.
Idiom
Once in a blue moon.
Kipari, Salungwanga. O N C E, once ga, the J. I N N, tema, a, the ku. B L U E, blue ga, piayao. M O O N, moon ga, lami, suro. Squatunye, tayai, tibegaro, a piayao la, the chimbo. ဒီဆုံးစင်းတက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလက်သမားတွေရဲ့မိုးလေဝသခမ်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်။အဲဒီမှာပြက်ကလေးကိုတတ်မှတ်ရမှာကျမတို့မြန်မာမလိုပဲလာပြီလာခွေနဲ့တတ်မှတ်ရမှာလာပြီကိုအနီရောင်နဲ့ပြတ်တာထားတယ်လို့ဆိုပါတယ်။လာဟာတလတခါပြည်တာများပြီမလို့လေတချို့လာတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည်တဲ့အခါတွေလည်းရှိ အပြာရောင်နဲ့ခြေပြထားရကနီးအပြာရောင်လဆိုတဲ့အတုံးဆင်းတက်လာတာဖြစ်ပါတယ်ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေးရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တိတ်ကိုပြုလို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုနိုင်ပါတယ်ဂျော့ချ်ရူပီရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်းစားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုပ်တယ်တော်ရုံတန်ရုံနဲ့မလုပ်ဘူးလုပ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom တို့အင်္ဂလိပ်သင်ခန်းစာကိုတင်ဆက်ပြီးမှာတော့ဦးကျော်ဇန္နာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တရုတ်နိုင်ငံကဦးစီးဦးဆောင်လုပ်နေတဲ့ One Belt One Road ပိုးလမ်းမကြီးစီမံကိန်းကိုထောက်ခံကြိုဆိုတဲ့နိုင်ငံတွေရှိသလိုလက်မခံလိုတဲ့နိုင်ငံတွေလည်းရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးထဲသွင်းစဉ်းစားသင့်တဲ့အချက်အလက်တချို့ကိုတီဘောမဲဆန္ဒနယ်လွှတ်တော်ကိုယ်စားလှယ်ဟောင်းအခုတခါတော့တရုတ်ပြည်ယူနန်တက္ကသိုလ်မှာဧည့်ပညာရှင်ဖြစ်ရောက်ရှိနေတဲ့ဦးရဲထွန်းနဲ့ဦးကျော်ဇန်သာဆွေးနွေးသုံးသပ်ထားပါတယ်။အိန္ဒိယနဲ့ထိုင်းတို့လိုနိုင်ငံတွေကတွန်းဆုတ်နေပေမဲ့မြန်မာနိုင်ငံဘာကြောင့်တွန်းဆုတ်စရာမလိုဘူးလဲဆိုတာဦးရဲထွန်းကအခုလိုစာပြောပါတယ်
။အဲ့ဒီသဘောထားကဒီ One Belt One Road စီစဉ်မစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လုပ်မယ်လို့ထင်တယ်။ဥပမာအိန္ဒိယတို့ထိုင်းတို့နည်းနည်းတွန့်နေရတဲ့အကြောင်းကသူတို့နိုင်ငံတွေရဲ့ပင်ကိုမာကလူတုံးကုန်ပစ္စည်းတွေထုတ်လုပ်တဲ့စက်မှုလုပ်ငန်းတွေရှိတယ်။ရှိတော့တရုတ်ပြည်ကကုန်ပစ္စည်းတွေကဒီလမ်းကြီးတွေတော်လာမှုလွယ်ကူချောမွေ့သွားရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ဈေးတက်တက်တာလာနဲ့သူတို့ဈေးကွက်တွေကိုထိုးပေါက်ပြီးသူတို့စက်မှုလုပ်ငန်းတွေကိုဖြိုလဲပစ်လိုက်မယ်ဆိုတဲ့ဆိုရင်ကျရှိတာ။ကျွန်တော်တို့နိုင်ငံအနေနဲ့ကြတော့မယုံမရဲရှိတဲ့အပိုင်းနဲ့ပါပေမဲ့အဲထိုင်းတို့အိန္ဒိယတို့နဲ့ပါလို့ရှိရင်ကျွန်တော်တို့ရှိမှာကအခြေခံလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့စက်မှုလုပ်ငန်းမရှိဘူးမရှိတဲ့အပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တွေရရှိဖို့အဲဆိုတော့ကိစ္စတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာပါလူသုံးကုန်ပစ္စည်းတွေထုတ်လုပ်ပါဆိုတော့ဖိတ်ကော်မှုကအရင်အစိုးရလက်ထက်ကလေးကချထားတော့ကျွန်တော်အခုဒေါန်ဆန်းစုကြည်လို့ NLD အစိုးရအနေနဲ့ရလဲဒီလမ်းကိုပဲဆက်လိုက်ရမှာအမေရိကန်နဲ့ဆက်ဆံရေးကောင်းလာတယ်ဆိုရင်လည်းအနောက်အုပ်စုဘက်အမေရိကန်ဘက်ကရင်းနှီးမြှုပ်နှံမှုတွေကတင်တော့မလာဘူးအဲ့တော့ကျွန်တော်မျှော်လင့်စရာတရုတ်ပဲရှိတယ်ဘာမလို့ကျွန်တော်တို့နိုင်ငံကအဲ့ဒါကိုစိတ်ဝင်စားတာဖြစ်ပါတယ
်ကျွန်တော်မိရင်အချက်နှစ်ချက်သုံးချက်လောက်ရှိရတယ်တခုမြန်မာနိုင်ငံဘက်က တရုတ်ပစ္စည်းတွေဝင်လာမယ်ရင်းနှီးမြှုပ်နှံမှုဝင်လာမယ်ဆိုတော့ဟုတ်ပြီဒါပေမဲ့နံပါတ်1ကတရံဇာတာတွေထွက်ယူဖို့အတွက်ပုံမလွယ်ကူမသွားနိုင်ဘူးလားအဲ့ဒီကိစ္စကိုဆွေးနွေးရမဟုတ်ဘူးလားခင်ဗျာအ
ဲ့ဒီလိုဆွေးနွေးမှုကတော့ရှိတာပေါ့လေဒါပေမဲ့ဒီကိစ္စတွေကကျွန်တော်တို့လမ်းပေါက်ယုံနေတော့အလွယ်တကူဖြစ်သွားတာကမဟုတ်ဘူးပေါ့နော်ကိုယ်နိုင်ငံကဥပဒေနဲ့ကာဝယ်ထိမ့်သိမ်းနိုင်ရင်ထိမ့်သိမ်းနိုင်တယ်လို့ဆိုရင်ကြာမရှိဘူးလို့ထင်ပါတယ်ဥပမာအခု NLD အစိုးရလက်ထက်မှာဆိုရင်ဒီကြောင်ညက်တွေကိုအလုံးရင်းနဲ့ထုတ်တဲ့ကိစ္စတွေကိုတက်တန်းတိုးခွင့်ပိတ်ထားလိုက်တယ်ပစ်ထုတ်လို့ရေးကိုရပ်လိုက်တယ်အဲ့ဒီကိစ္စတွေကိုအထူးသဖြင့်တော့နယ်စပ်ဒေသတွေမှာကျွန်တော်တို့အစိုးရကဒီပိုင်ပိုင်နိုင်နိုင်ထိမ့်နိုင်ဖို့လိုတာပေါ့နော်ဒါကိုကြိုတင်ကာဝယ်တဲ့အနေနဲ့တော့ပြုတ်ပြာတရားမဝင်ဝင်လာတဲ့ဒီလိုတင်ရတာခိုးထွက်မှုတွေကိုဒါစီပေးပါဒီလက်မခံပါနဲ့ဆိုတဲ့ဟာကိုတော့ဆွေးရခြင်းဆွေးနွေးတဲ့အခါဆွေးနွေးရမှာပေါ့လေ
အခုလောလောဆယ်မှာတော့တရုတ်လုံးနေတဲ့လုပ်ငန်းတွေကိုလူတွေကတော့တရုတ်ဆင့်ကျင်ရေးစိတ်ဓာတ်တင်မကဘူးလက်တွေ့အားချင်းလည်းပဲဒေသခံတွေကသူတို့ဘလို့နစ်နာတယ်သူတို့ဘဝကိုအဖက်ဆင်နိုင်မှုအတွက်မကြိုးစားဘူးမြေအစင်ခံရတာရောအိုးအင်ချွေပြောင်းပေးရတာဆက်ပြင်းတက်တာပေါင်းများများစွာကြားပါရတယ်။အခုကြောက်ကျူဘက်မှလုံနေဆိုရင်လည်းနောက်ခါမှဒီဒေသဟာမြန်မာပြည်စီးပွားရေးအခြေချဖြစ်လာနိုင်တယ်ဆိုရင်လည်းလောလောဆယ်မှာဒေသခံတွေကနေစရာမရှိဘဲနဲ့တိတ်ဒုက္ခရောက်ရပါတယ်။ဒီကိစ္စက one belt one rule ဖြတ်လိုက်ရင်ပို့ပြီးတော့ဒါမျိုးမကြုံရလာနိုင်ဘူးလားဆိုရယ်ဆိုရင်စိတ်ကိုပါပြောလို့ပါလဲ
။အဲဒီဆိုရင်စက်တွေတော့ရှိပါတယ်။အဲ့ဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရအနေနဲ့ဥပဒေတွေကိုလည်းပြတ်ထားရမယ်ဥပမာအလုပ်ကိုင်ဆိုလို့ရှိရင်ကျွန်တော်တို့ပထမအကြိမ်လွှတ်တော်မှာခဲကူကပထမဘယ်နှစ်နှစ်မှာနိုင်ငံသားဘလောက်တနေရာခိုင်မင်းသုံးရမယ်ပြီးရင်အလုပ်သမားဘလောက်သုံးရမယ်ဒုတိယနှစ်မှာဘလောက်သုံးရမယ်စသဖြင့်ပေါ့လေအဲ့ဒီလိုနိုင်ငံသားတွေအလုပ်ကိုင်ရရှိရေးဒီလူနေမှုဘဝတွေမြင့်တက်ပေးရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေထပ်မှတ်ထားတာရှိတယ်အဲ့ဒီအတိုင်းလိုက်နာဖို့အတွက်ကတော့ကျွန်တော်တို့အစိုးရကနေပြီးတော့ကြက်မှတ်ဖို့တာဝန်ရှိတာပေါ့အဲ့ဒါတွေကိုလုပ်ရမယ်တစ်ဖက်ကလည်းပြုတ်ပြီးဘက်ကသူတို့ဒီကုမ္ပဏီတွေကဒီပတ်ဝန်းကျင်တဘာဘာပတ်ဝန်းကျင်ဟိုမပြည့်စုံအောင်ထိမ့်သိမ်းတာတို့ဒီကိစ္စတွေမှာအားနည်းချက်ရှိတာကိုသိတဲ့အတွက်သူတို့အစိုးရဟို၌ကလည်းသူတို့ကုမ္ပဏီတွေကိုအကြက်မှတ်တာလုပ်နေတယ်လို့လည်းကြားတယ်အဲ့တော့ဒါတွေကသူတို့ဘက်ကလည်းလုပ်မယ်ကျွန်တော်တို့ဘက်ကလည်းထင်မယ်ဆိုရင်တော့ကောင်းသွားနိုင်တာပေါ့လေ
နောက်တစ်ခုကတရုတ်နိုင်ငံဟာတကယ်တော့ကဘာကြီးရဲ့ workshop ပေါ့ဗျာကဘာအလုပ်ယူကြီးကဘာဘယ်နိုင်ငံကိုသွားသွားတရုတ်လောက်ပစ္စည်းနဲ့မကင်းပါဘူးဒါပေမဲ့မြန်မာနိုင်ငံကိုတရုတ်တင်ပို့တဲ့ပစ္စည်းကမြန်မာဘက်ကပဲ quality control မလုပ်လို့လားပစ္စည်းချင်းအမျိုးအစားချင်းသိပ်ကွာပါတယ်အဲ့ဒါကိုလူတိုင်းနဲ့သတိထားကြတယ်ဆိုတော့အဲ့ဒီ quality ကိစ္စနဲ့ပတ်သက်လို့ကရောတရုတ်ကမြန်မာနိုင်ငံလိုနိုင်ငံမျိုးကိုပြည်စည်းတင်ပို့တဲ့အခါမှာအဲ့ဒီအချက်ကမှစဉ်းစားပါရဲ့လားသူတို့ပြည်စုပဲလုပ်ပြီးတော့များရောင်းရပြီးရောဒီကောင်တွေငတ်နေတဲ့အကောင်တွေဆူပြီးတော့များတင်ပို့လေသလားဆိုတာစဉ်းစားရဖြစ်ပါတယ်ဦးရထွန်းဘယ်လိုသဘောလဲလား
အဲအဲ့ဒီကိစ္စမှာတော့ဒီဈေးကွက်လူတဲ့သဘောလဲပါမယ်လို့ထင်ပါတယ်ဟိုနော်ခါစောစောပိုင်းကဒါဥပမာထိုင်းနိုင်ငံကအဝေးအထည်ဖြစ်စေလူသုံးကုန်မီစီးတစ်ခုဖြစ်စေကျွန်တော်ဗမာပြည်ဈေးကွက်ထဲကိုအစ်စ်ရောက်လာပြီဆိုရင်ဗမာပြည်မှာရှိတဲ့ဒီကျုပ်ပြည်နဲ့အဆက်အသွယ်ရှိတဲ့ကုန်တယ်တွေကိုနိုင်ကအဲ့ဒီနမူနာပစ္စည်းကိုယူသွားပြီးတဲ့အခါကျတော့အဲဒီပစ္စည်းကဗမာပြည်တိုင်းမှာပဲဈေးပေါက်တယ်ပဲဈေးနဲ့ထိုင်းရနေတွင်းလို့ရတယ်ဆိုပြီးတော့ဒီကျုပ်ဘက်ကစက်ရုံလုပ်ငန်းရှင်တွေကိုလာပြီးတော့ပြတယ်ပြပြီးတဲ့နောက်ဒီဈေးကွက်မှာပြန်နိုင်အောင်အတွက်သူက quality ကိုလျှော့လိုက်တယ်လျှော့လိုက်ပြီးတဲ့အခါကျဗမာပြည်ဈေးကွက်အတွက်ဈေးလျှော့ပြီးတော့ရောင်းတာပေါ့လေအဲ့ဒီနည်းရနဲ့ထိုးပေါက်တဲ့ဥစ္စာလည်းအဲတွေ့ရပါတယ်ဒါအမှန်ပါပဲသို့တော့နောက်ပိုင်းမှာတော့ကျုပ်ပစ္စည်းတွေကမညံ့တော့ဘူးမညံ့တော့ဘဲနဲ့သုံးပြော်တယ်ပေါ့ပေးရတဲ့အတန်ပိုးနဲ့သုံးပြော်တယ်ဆိုတော့အမြင်ရှိလာကြတဲ့အခါမှာဗမာပြည်ဈေးကွက်ထဲမှာအခုကျုပ်ပစ္စည်းတွေကရခိုင်တို့အများကြီးဖြစ်နေပြီးတော့ထိုင်းပစ္စည်းတွေကအပြေးပြေးနဲ့ဈေးကွက်ကျင်းသွားတာကိုတွေ့ရပါတယ်အဲ့တော့ဆိုလိုချင်တာကဒီဈေးကွက်ဦးဖို့အတွက်ဈေးကွက်ကိုနေရာရဖို့အတွက်ပထမဦးဥဆုံးမှာ quality မြန်တဲ့ဟာတွေနဲ့ထိုးဖောက်ဝင်ရောက်ရပြီမဲ့နောက်ပိုင်းမှာတဖြည်းဖြည်းကောင်းလာတယ်ဆိုတာကိုတွေ့ရတယ်။အဲဒါကြောင့်သူတို့ရဲ့ထိုးဖောက်မှုကိုတခြားအိန္ဒိယတို့ထိုင်းနိုင်ငံတို့ကကြောက်တာလေဒီအတွက်လို့ကျွန်တော်ထင်ပါတယ
်။ကျွန်တော်နောက်တစ်ခုမေးချင်တာကတရုတ်တို့ရဲ့မြန်မာတွေအပေါ်မှာသဘောထားဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာတွေကလည်းပဲတရုတ်ကိစ္စဆိုရင်သူတို့ကန့်ကွက်ချင်တယ်။အလားတူစွာပဲတရုတ်ဘက်ကရောမြန်မာတွေအပေါ်မှာဘယ်လောက်ထိအမြင်ကြည်လင်ပါသလဲ။တလောလုံးကတူကန်ကိစ္စဖြစ်တယ်။ တေဥပကနေဇတ်မှာရသားတချို့ကိုထိခိုက်တဲ့ပိုင်းဆိုတေဥမှုတွေသိခံပညာလို့ဆိုရှယ်မီဒီယာထဲမှာအစိုးရကိုဝင်တိုက်ပါပါညာတိုက်တွန်းနေတဲ့အများကြီးရှိရဆိုပြီးတော့တေဥဘက်ကသတင်းတွေမှာတွေ့ရပါတယ်အလားတူစွာပဲကိုကန်ဒီဘင်လီယင်ကိုကန်ကိုမြန်မာပြည်ထဲကိုပေးခဲ့ရတာကိုနှိုက်ကသိပြီးတော့ဘဝင်မကြလှဘူးဆိုတဲ့သဘောထားမျိုးသူတို့ရဲ့အစိုးရအပေါ်ဂလိုဘယ်တိုင်းသတင်းစာတွေကဆောင်းပါးတွေ lu zabor ha myo si ja ba ya la u ye thong ba lu twei ya ba la
tru ye khong khong bai nga ro hu tin lu a yin mama bi communist party de ma si sin dou nga go bo lo a khu di media de ma pyo su chwe ni pyo su da de ho ja de a ya o wa ro tin lu tai ji bo ma tru lu ga ro a yin ni so di jong ji sai cha de a mi jin nai nga de khu bo tha de lu tin lu yu sa ba de a di အရင်ဗမာပြည်ကွန်မြူနစ်ပါတီနဲ့တရုတ်ပြည်ကွန်မြူနစ်ပါတီဆက်ဆံရေးမှာလဲသူတို့ကူညီပေးမှုတွေကတကယ်နှောင်ကျိုးမဲ့ပါနှောင်ကျိုးမဲ့ဆိုတာဘာမှအကျိုးမရအဲမရနိုင်တဲ့ဟာကိုသူတို့ဒီအင်တိုင်းအားလိုက်ကူညီခဲ့တာပေါ့လေဒေါ်လာရေးအောင်မြင်ဖို့ဆိုတော့အခုဒီနောက်ပိုင်းမှာဗမာပြည်ကွန်မြူနစ်ပါတီကြိုကွဲသွားပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်လဲဒီစေဆိုးရအခုလဲသူတို့ဆက်ပြီးတော့ကူညီခဲ့တယ်ကုလသမဂ္ဂမှာလဲသူရည်တည်ပေးခဲ့တယ်ပေါ့နော်အဲတစ်ခါကသူတို့ပါပြန်မျောလင်းတယ်လေဆိုတော့သူတို့အဲ့လိုကူညီပေးခဲ့တာတွေအပေါ်မှာဗမာပြည်နေနေရလဲသူတို့အကျိုးစီးပွားကိုမထိခိုက်တဲ့အောက်မှာပူပေါင်းဆောင်ရွက်လိုက်မယ်လို့သူတို့မျောလင့်တာပေါ့အဲ့တော့ဦးသိန်းစိန်စိုးရလက်ထက်မှာမြစ်ဆုံချဲကိုတစ်ခါတည်းအဲ့လိုရခိုင်းလိုက်တဲ့အခါမှာတော့သူတို့တော်တော်လေးဒေါပွားကြတယ်ပေါ့လေပြောချင်တဲ့သဘောကတော့သူကစာချုပ်စာတမ်းတွေအရင်အစိုးရလက်ထက်ကလုပ်ကင်ခဲ့တဲ့ဟာတွေကိုလေးစားဖို့သူတို့ဆန္ဒရှိတာပေါ့အကူကံကိစ္စဖြစ်သွားတဲ့ကိစ္စမှာလည်းကျွန်တော်အနေနဲ့ကတော့အဲ့ဒီတစုံတရာဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယူဆပါတယ်သို့တော်လည်းဒီဒေသတွေကเนาะဒီတိုင်းရင်းသားတွေခွဲထွက်မှာတို့ဟိုဘာလို့တော့သူတို့လိုလားဖို့မရပါဘူးသူလည်းငញ្ញရေးရဖို့အတွက်သူတို့တကယ်ကိုပူပေါင်းဆောင်ရွက်နေတယ်တိုက်တွန်းနေတယ်လို့ကျွန်တော်သိရပါတယ
်အဲ့မြန်မာပြည်ငញ្ញရေးကိုတော့သူတို့အခုခါမှလူချင်းနေတယ်အဲ့ဒါလည်းပဲဗမာကိုစေတနာရှိရဲ့ဆိုတာတဲ့သူတို့ရဲ့စီးပွားရေးအတွက်အဆင်ပြေအောင်လို့မြန်မာတွေကမြင်ကြပါတယ်ဒါကျွန်တော်အမြင်ဆိုတာထက်နောက်မြန်မာပြည်သူတွေကဦးရထွန်းပြောတဲ့တချိန်တုန်းကဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကကူညီခဲ့တာစေတနာအပြည့်အဝနဲ့ဆိုတာလည်းပဲမြန်မာပြည်သူအများစုကတော့ဒါပြည်တွင်းရေးကိုဝင်ဆက်တာအစိုးရနဲ့အစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးဆိုအဆင်ကြီးခွဲပြီးတော့လူရင်းဂိုင်းလို့ရအောင်ဆိုပြီးတော့တမင်လုပ်ထားတယ်လည်းမြင်ကြမှာပါဗမာဘက်ကတော့ကျွန်တော်အဓိကသိချင်တာကတော့အဲ့လိုဆက်ဆံရေးစီရတော့ဒီတရုတ်ပြည်လူတွေရဲ့လူလူရဲ့သဘောထားလူချင်းရင်းနှီးမှုချစ်ခင်မှုစီးပွားရေးအတူလုပ်မယ်ဆိုတော့ဒီခေတ်မှာပို့ပြီးအရေးကြီးတာပေါ့သံတမန်ဆက်ဆံရေးဆိုတာမှာအစိုးရချင်းတဲ့ public to public relations ကအရေးကြီးလာတဲ့ခေတ်မှာမြန်မာနဲ့တရုတ်ကြားမှာအဲ့လိုလူချင်းရင်းနှီးတဲ့ဆက်ဆံရေးစီးဖို့ကလွယ်ပါရဲ့လား
အဲ့ဒီကိစ္စကတော့ကျွန်တော်ထင်ပေါ့လေအိန္ဒိယနဲ့မြန်မာအမေရိကန်နဲ့မြန်မာစတဲ့လူလူချင်းဆက်ဆံရေးတွေတဲ့တရုတ်နဲ့မြန်မာလူလူချင်းဆက်ဆံရေးကပိုလွယ်မယ်လို့ထင်တယ်ဘယ်လိုပိုလွယ်နိုင်တယ်လဲဆိုတော့များသောအားဖြင့်တိပ္ပီနဲ့ကူစီဝိုင်းတွေလောက်ကြတယ်ဆိုရင်ဗမာပြည်ကတရုတ်နဲ့ကျုပ်ပြည်ကတရုတ်ပြည်လောက်ကြတာပဲများတယ်အပေါ်ပိုင်းမှာကတော့ဒီလူချင်းဆက်ဆံရေးကောင်းအောင်ဆိုပြီးတော့တရုတ်အစိုးရအနေနဲ့အရင်တုန်းကအစိုးရအရာရှိတွေကဖိတ်ကြားဒီဆက်လက်ကြီးရှိရေးတွေဆွေးနွေးပွဲတွေလုပ်တာကိုအခုဆိုလို့ရှိရင်တော့တရင်းမီဒီယာသမားတွေနောက်ပညာရှင်တွေနောက်တစ်ခါကျွန်တော်တို့ယဉ်ကျေးမှုအဖွဲ့တွေအဲ့ဒါလိုချင်းဆက်သွယ်တာတွေနောက်ချစ်ကြည်ရေးအဖွဲ့အချင်းချင်းဆက်သွယ်တာတွေအဲ့အမျိုးတွေတော်တော်များများလှုပ်လာတာတွေ့ရပါတယ်အဲ့တော့ဟိုရေရှည်မှာတော့ဒီဟာတွေကနားလည်မှုရှိမယ်ကျွန်တော်တို့ဒီလူရဲ့ခံစားချက်ကိုလည်းသူတို့နားလည်သဘောပေါက်ပြီးတော့သူတို့ရဲ့ဒီဘက်ကပြင်သွင်းပြင်လိုက်တဲ့ဟာတွေကျင့်ဝတ်မလိုက်နာမှုတွေပြင်ဆင်လိုက်မယ်လို့ညွှန်လင်းရပါတယ်
မြန်မာရေးတုံ့တက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူကြုံကြီးရာကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ Technoland Computer ရောင်းဝယ်ရေးကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ကိုသိန်းစောဦးရဲ့ယုံကြည်ရာတွေကိုနားဆင်ရမှာဖြစ်ပါတယ
်ကျွန်တော်ကတော့ဒီနေ့တော့ဟိုန နိုင်ငံမှာလှုပ်ရှားတာပေါ့နော်နိုင်ငံမှာကျွန်တော်ကုညီသားနဲ့ပတ်သက်ပြီး IDPC လေးကိုကျွန်တော်စသိရတဲ့အချိန်မှာကျွန်တော်ကျူးကျော်သွားတာ IDPC လေးတွေပေါ့အစားတော့ကျွန်တော်ဝင်ရတာတော့ကျွန်တော်ဟိုကုညီသားစာပြတင်ပြီးတရားဖြစ်ရှင်တယ်ပေါ့နော်အဲလိုမျိုးရှင်ကြီးရဲ့ကျွန်တော်ဝင်လုပ်ခဲ့တယ်ဒါပေမဲ့ကျွန်တော်မှာဘာပြများမှမရှိသေးတဲ့အတွက်ကြောင့်မလို့ကျွန်တော်ဘဝကိုဗာနဲ့စခဲ့ရတယ်လို့ကျွန်တော် safe person တယောက်အနေနဲ့ပဲစခဲ့ရတယ်ပေါ့နော်အစီအစဉ်တရားနည်းစားခဲ့ရဆိုတော့အများကြီးပဲနော်ကျွန်တော်မသိတဲ့ပစ္စည်းဟို personal use ပစ္စည်းလောက်ကတော့ဟိုလိုင်းပြရပါဘူးနော်ဒါပေမဲ့တကယ်တကယ် customer စားပြီးပြီးတဲ့အခါမျိုးမှာတော့ကျွန်တော်မှာခက်ခဲအများကြီးတွေ့ရတယ်အဲအဲ့ဒီကနေစပြီးတော့မှကျွန်တော်လုပ်ရင်းလုပ်ရင်းနဲ့ပေါ့နော်ကျွန်တော်အခုဒီ ID ကကျင်နေခဲ့ရဆိုရင်တော့၄နှစ်ဝန်းကျင်တော့ရှိပြီပေါ့အဲကြော်ဒီရက်မှာပဲပြင်းထုတ်ခဲ့တယ်ကျွန်တော်ဒီကားမှာတန်းန်းလေးပါတက်ပြီးတော့ကျွန်တော် technician တယောက်ထူအောင်ပေါ့နော်လုပ်ခဲ့တယ်ဒါပေမဲ့အကောင်ကြီးကတော့ကျွန်တော်အခွင့်မသာခဲ့ဘူး။ဒါဆိုကျွန်တော်ဝင်တဲ့အချိန်ကကျတော့ကျွန်တော် safe person နဲ့ဝင်တဲ့အချိန်ကတော့ safe နဲ့ဆိုပြီးလုပ်နေရတယ်။ဘုန်းကြီးတော့ကျွန်တော်ကဒီ television တယောက်ဖြစ်ဖို့ဆိုတာတက်ပေါ့နော်။ဒီချက်မလုံးဝလဲကျွန်တော်ကြားထဲမှာတခြားအဖြစ်ကြီးကျွန်တော်ပြီးလာတယ်။အာဒီထဲမှာပဲကျွန်တော်အော်ဒီငါလုံးလုံးနေတယ်။ကျွန်တော်ဒီထဲမှာ incoming ကဟိုဝင်တဲ့တယောက်မျိုးဆိုရင်တော့မလုံးတော့ဘူးပေါ့နော်။ဒါမဲ့လည်းကျွန်တော်ဒီထဲကဘာအကျိုးမြတ်ကြီးလဲဆိုတော့အကျွန်တော်ကစားမစားပြေးပြရလေ။စားစားမစားပြေးပြရဆိုတော့အာဒီကျမလူပေါင်းစုံနဲ့ဆက်ဆံရတယ်ကျွန်တော်အဲ့ဒီ public relationship ဆိုတဲ့ကျွန်တော်ဒီများဒီဆက်ဆံလေးပူဆောင်မှုတွေကျွန်တော်သိကြရပါဘောနော်လူကမ်းသာဖြစ်ပြီးသားကကာကမ်းမှာရှိတယ်အဲဒီကားထဲမှာမှဟိုပြင်းပြစီစဉ်တဲ့ကာကမ်းမှာရှိတယ်နော်ဘာမှမသိနားမလဲဘူးအတချို့ကတော့လည်းနားလည်ပြီးအတက်လွန်နေတဲ့လူတွေပေါ့နော်အဲဟိုကကြီးတတ်သွားပြီးဒီစီမျိုးစုံတုံးနေတဲ့လူတွေအဲ့လိုလူမျိုးတွေကြားမှာစကားတွေအမျိုးမျိုးသူကလည်းဘောဓာရီကြီးရန်ထွက်ပြီးတော့လာတဲ့ကာကမ်းမှာလေအတူတူဒီလိုတက်ပုံရမျိုးပေါ့နော်လူမျိုးတွေလည်းပါတယ်အဲ့အဲ့တော့ကျွန်တော်တိကျတဲ့အချိန်မှာကျွန်တော်ဘာဖြစ်သွားလဲဆိုတော့ဒီပညာကောအဲကျွန်တော် management အပိုင်းမှာပုံပြီးစိတ်ဝင်စားလာတယ်ပေါ့နော်အဲ့ဒီနေ့ဒီနေ့တွင်ဘယ်လိုဆက်ဆံရမလဲသူတွေနည်းနည်းလေးနည်းနည်းပြောင်းတာလေးနားလေလာအာအခုချိန်မှာကျွန်တော်ကလည်းလူစင်မကကျုပ်ရက်ပြီးကြအောင်ဆိုတော့ဟိုအောက်ချီဘဝဆာပြီးတော့လည်းလောက်လာခဲ့တာလေဒီနေ့ဒီချိန်မှာကျွန်တော်တို့ကဟိုအောင်မြင်တဲ့ဘဝဆိုတော့မရသေးနိုင်ဘူးလို့ကျွန်တော်မှတော့အဖြစ်ရှင်ကောင်းအများကြီးရခဲ့တယ်ဘာလို့ဆိုနိုင်ငံမှာလည်းကျွန်တော်လူစုပေါင်းစုံနဲ့ဆက်ဆံခဲ့တဲ့အတွက်ကြောင့်မလို့အာအဲ့လိုမျိုးပေါ့နော်ကျွန်တော်ကဗမာလုံးအလုပ်ကိုကျွန်တော်စီမံထားပြီးတော့လုပ်တယ်အဲအခုဒီမှာဆိုရင်လည်းကျွန်တော်အလုပ်ကိုဘာအဖြစ်ဖြစ်အလုပ်လာတာတရားနဲ့တက်အောင်ကျွန်တော်ဘက်ကလည်းစီမံထားပြီးတော့ပုံပြီးတော့လုပ်ပြီးတယ်ပေါ့အဓိကကတော့ကျွန်တော်ယုံကြည်ချက်တစ်ခုကတော့ပါလဲဆိုတော့ဟိုကျွန်တော်တို့ဗုဒ္ဓဘာသာမှာအပြုဝင်မဆိုဘူးမေတ္တာထားရမှာပေါ့နော်အဲမေတ္တာပေါ်မှာကျွန်တော်တို့ရောင်းပြန်ဟပ်မှာပါပဲကျွန်တော်အဲ့လေးကိုယုံကြည်တာပေါ့ဟိုလူဆုံးချက်အနေနဲ့ပြောရရင်တော့ဟိုဘယ်သူမှမကောင်းအောင်ကိုယ်ကတော့စီကံမလေးထားပေါ့နော်အဲ့ဒီမှာပြန်ပြီးတော့တုတ်ပြန်လာတတ်မှာပဲကျွန်တော်ကတော့အားလေးပဲယုံကြည်ရတယ်ဒီ IDP ကမှကျွန်တော်ကျင်လည်နေတဲ့ကိစ္စတော့လည်းကျွန်တော်ထပ်ပြီးတော့ဒီတက်ပို့ပြီးကျွန်တော်ကောင်းတဲ့ကောင်းအောင်ပါနော်ကျွန်တော် online နေပြီးတော့ subscribe လေးလုပ်တယ်အများကြီးတော့ပို့ကောင်းကျွန်တော်လုပ်ဖို့ရှိတယ်ဒါနဲ့ဟိုအခွင့်အရေးမပေးသေးတဲ့အခါမျိုးကြတော့ကျွန်တော်လည်းဒီ brand လေးပဲလေပတ်နေတာပါနော်နောက်လည်းကျွန်တော်ရဲ့ future ကပေါ့နော်အဲ career ကတော့ဘာဖြစ်လာမလဲတော့ကျွန်တော်ကိုယ်ကလည်းမသိသေးဘူးဆိုတော့ကျွန်တော်မှ immediate ရှိပြီမဲ့လဲဟိုချိန်ပေါ့နော်ချိန်ဝရိယကညာဝရိယလုံးလာပေါ့နော်ဒီသုံးခုပေါင်းမှခင်ဗျာဖြစ်ထွက်တဲ့ကြောင့်မလို့ကျွန်တော်လည်းအတက်ကြအတိကြတော့အမှမခံနိုင်ဘူးအဲ့လိုမျိုးပေါ့အဲ့ကျွန်တော်ပြောချင်တာလေးကအဲ့လိုပါမရှိနဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာဌာနအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကကြာသာပတိနေမနက်ခင်းအစီအစဉ်တွေဆက်ပြီးတင်ဆက်နေပါလေ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ဟေဘရုပြက္ခဒိန်အရ1948လီယာလပစ္စမနှစ်မှာအစ္စရေးနိုင်ငံပြန်လည်မွေးဖွားခဲ့တယ်လို့အစ္စရေးလူလက်ရေး69နှစ်မြောက်နှစ်ပတ်လည်နေ့မှာဒုတိယသမ္မတမိုက်ဖင်စ်ကပြောကြားလိုက်ပါတယ်လူလက်ရေးရချင်းကစပြီးအစ္စရေးပြည်သူတွေဟာသူတို့ရဲ့ကြံ့ခိုင်မှုဆန္ဒပြင်းပြမှုတို့နဲ့ကဘာကြီးအံ့အားသင့်အောင်လှုပ်ဆောင်ပြခဲ့ကြပါတယ်သူတို့ဟာတဲကန်တရားကိုဥယင်ဖြစ်သူပြောင်းလဲခဲ့ကြပါတယ်။ရှားပါမှုကိုရှံပယ်ကြွယ်ဝခြင်းဖြစ်သူပြောင်းလဲခဲ့ကြပါတယ်။မျောလင်းချက်ကိုအနာဂတ်လုံခြုံရေးနဲ့ချမ်းသာကြွယ်ဝမှုအဖြစ်ပြောင်းလဲခဲ့ကြတယ်လို့မိုက်ဖင်စ်ကဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်ဟာ Israel နဲ့အတူရပ်တည်နေတယ်။ Israel နိုင်ငံရဲ့အရေးဟာကျွန်တော်တို့အရေးဖြစ်တယ်။ Israel ရဲ့တန်ဖိုးထားမှုတွေဟာကျွန်တော်တို့ရဲ့တန်ဖိုးထားမှုတွေပဲဖြစ်တယ်။သူတို့တိုက်ပွဲဟာကျွန်တော်တို့တိုက်ပွဲဖြစ်တယ်ဆိုတာကဘာကသိလာလိမ့်မယ်လို့လည်း Mike Pence ကပြောပါတယ်။သမ္မတ Trump ဟာ Israel နဲ့ Palestine ပြည်ပခါကိုဖြည့်ရှင်းဖို့တာဝန်ယူထားပါတယ်။ငြင်းငြင်းရေးစီဥတီတဲ့တိုးတက်မှုတွေကိုအခုချိန်မှာပဲစတင်လုပ်နေပြီဖြစ်ပါတယ်။ဒီအရေးမှာစစ်ဆက်ညှိနှိုင်းရမယ်ဆိုတာတန်လျာရှိစရာမလိုပါဘူး။ဒါပေမဲ့ Israel ဂျူးနိုင်ငံတို့ရဲ့လုံခြုံရေးနဲ့ NDA ကင်းမဲ့ရေးကိုတော့သမ္မတ Trump ဟာအခုလည်းအလျှော့ပေးမှာမဟုတ်ဘူး။နောင်ကိုလည်းအလျှော့ပေးမှာမဟုတ်ဘူးဆိုတာခင်ဗျားတို့လုံးဝယုံကြည်စိတ်ချနိုင်ပါတယ်လို့လည်း Pence ကဆိုပါတယ်။သမ္မတ Trump ဟာစစ်သွေးကြွားတို့ရဲ့ချင်းချောက်မှုကိုခြေမုံဖို့ဆိုတဲ့သူ့ရဲ့ကတိကိုလည်းဖော်ဆောင်ဖို့ပိုင်းဖြတ်ထားပါတယ်။ IS တို့ဟာပြေးနေရပါပြီ။ကျွန်တော်တို့လိုက်လံရှာဖွေပြီး IS တွေနဲ့အကြမ်းဖက်ဖွဲ့စည်းအားလုံးကိုသူတို့ရဲ့အရင်မြစ်ကစပြီးခြေမုံပစ်မှာဖြစ်ပါတယ်။သူတို့ဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုဘယ်တော့မှချင်းချောက်နိုင်တော့မှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုဟာအီရန်ကိုလည်းအသိပေးထားပါတယ်။အမေရိကန်ဟာဒေသမတည်မငြိမ်ဖြစ်ဖို့နဲ့အစ္စရေးလုံခြုံရေးကိုအန္တရာယ်ပြုဖို့အီရန်ရဲ့အားထုတ်မှုကိုလည်းဆက်လက်တီးခံမှာမဟုတ်ပါဘူး။သမ္မတဒေါ်နယ်ထရမ့်ရဲ့လက်ထက်မှာအီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်လုပ်မယ့်အရေးကိုလည်းအမေရိကန်ကခွင့်ပြုလိုက်မယ်မဟုတ်ပါဘူးလို့ဒုသမ္မတကဆိုပါတယ်။သူတို့ရဲ့ရှေးဟောင်းအမိမြေစီပြန်လာဖို့အရေးဟာဂျူးလူမျိုးတို့ရဲ့ဘာသာရေးအရာယုံကြည်မှုဖြစ်ပါတယ်။တောက်ပသောအနာဂတ်အတွက်အစွမ်းကုန်အားထုတ်ရမယ်ဆိုတဲ့မျှော်လင့်ချက်ဟာသူတို့ကိုတွန်းအားပေးနေပါတယ်။အစ္စရေးနိုင်ငံဟာဂျူးလူမျိုးတို့ရဲ့ကြံ့ခိုင်မှုကိုဖော်ပြနေတဲ့မပြီးဆုံးနိုင်တဲ့ဆန္ဒမှုဖြစ်ပါတယ်။လူသားတို့ရဲ့လွတ်လပ်ခွင့်စွမ်းအင်နဲ့ဖျားသခင်ပေါ်မရင်မရိုင်သောယုံကြည်မှုတို့ကိုဆန့်တက်နေတာလည်းဖြစ်ပါတယ်လို့ဒုသမ္မတဖင်စ်ကပြောပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘမုတ်ကြောင့်သိစေရပါတယ်ခင်ဗျာ။ခြားသာပတင်းနေ့ညနေပဲထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရူကနေဖမ်းယူနားဆင်ပါ။ခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ
်။2016ခုနှစ်ကအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကဝင်ရောက်ဆော့ဖက်ခဲ့ခြင်းရှိမရှိဆိုတာနဲ့တခြားရုရှားနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI ပြည်ထောင်စုထောက်စုံစမ်းစစ်ဆေးရေးဘျူရိုအကြီးအကဲဟောင်းရောဘတ်မြူလာကိုအထူးစုံစမ်းစစ်ဆေးမှုဖြစ်ခန့်အတောင်းပေးလိုက်တဲ့အကြောင်းတရားရေးဌာနကဗုဒ္ဓနေ့မှာကြေညာပါတယ်။စုံစမ်းစစ်ဆေးရေးမှုကိုအခုလိုခါတာဝန်ပေးလိုက်ခြင်းအပြင်ဒီကိစ္စမှာပြည်မှုတစုံတရာကျွလွန်ထားတယ်တရားဆွတ်ဆိုခြင်းခံရနိုင်တယ်လို့ဆိုလိုခြင်းမဟုတ်ကြောင်းလက်ထောက်နိုင်ငံတော်ရှစ်နှစ်ကျော် Rod Rosenstein ကပြောပါတယ်ရောဘတ်မူလာဟာအဖြစ်အကြီးကဲဖြစ်2001ခုနှစ်ကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွင်တမတော်နဲ့ထွန်ရာရုကပြချလိုက်တဲ့ James Comey ဟာသူ့နေရာမှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဦးနေ့ကအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့တင်နန်းကြောင်းတင်နန်းဆင်ပွဲအခမ်းအနားမှာမိကုံးပြောကြရမှာသူ့ကိုဝေဖန်သူတွေအထူးသဖြင့်သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့သူ့ရဲ့စီဦးစီးချုပ်အနေနဲ့အောင်မြင်မှုတွေကိုကြေညာခဲ့ပါတယ်။ကွန်နက်တီကတ်ပြည်နယ်နယူးလန်ဒန်ကကြောင်းဆင်ပွဲမှာဘွေးရသူတွေကမိကုံးပြောကြရမှာတမိုင်းတခြားဘယ်နိုင်ငံရင်းသမားမှသူ့လောက်ဆူဆူဝါးဝါဆက်ဆံမခံရတယ်လို့မတရားလည်းမဆက်ဆံခံရဘူးလို့ပြောကြခဲ့ပါတယ်။တောင်တုပ်ပင်လယ်ပြင်တွင်ထင်မှန်မှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတို့အပါအဝင်အရှိတောင်အရှာအတွင်းကနိုင်ငံအတော်များများဟာငွေကြေးအမြောက်အများအကုန်ကျခံပြီးရင်းငုံတင်မောနဲ့တခြားရေတပ်တင်မောတွေကိုဝယ်ယူနေကြပါတယ်။ထိုင်းနိုင်ငံကလည်းတရုတ်နိုင်ငံကနေရေတပ်ရင်းငုံတင်မောနှစ်ဆင့်ကိုဝယ်ယူခဲ့ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00ကနေ9:00လိုင်းလိုမီတာ3240 48 50တို့ကနေတင်ဆက်ခဲ့တာပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.